This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ
Radio NUG ကိုနာတော်တာဆင်နေကြတဲ့ပရိသတ်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝန်တော်သားတွေကဆုတောင်းမြတ်တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ24ရက်နေ့မနက်ခင်း Radio NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအောင်ဆုံးအနေနဲ့ Radio NUG စီရီသတင်းကောက်ဝင်ချက်ကိုနေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ24ရက်မနက်ပိုင်း Radio NUG စီရီသတင်းများကိုဖတ်ကြားတင်ပြပေးပါတော့မယ်။ကျွန်တော်ကတော့နေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့လောင်လုံးနဲ့ဘီလေးမှာရှိတဲ့ကျေးရွာများကိုစစ်တပ်ကလက်နက်ကြီးဖြင့်ပစ်ခတ်မှုကလေးငယ်တအူးအပါဝင်3ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။လောင်လုံးမြို့နယ်မောင်မကန်ရွာအတွင်းကိုဒီကနေ့ဇူလိုင်လ23ရက်နေ့မှာမောင်မကန်ရဲစခန်းမှစစ်ကောင်စီတပ်ဖွဲ့ဝင်များကလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ရာကလေးငယ်တအူးနှင့်အရသာတအူးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသတင်းများအရသိရပါသည်။အလားတူမွန်ပြည်နယ်ဘီလင်းမြို့နယ်အလူးအရှိရွာမှာဇူလိုင်လ23ရက်နေ့ဒီကနေ့မွန်လွဲ12နာရီခန့်ကစစ်တပ်ကလက်နက်ကြီးများဖြင့်ပစ်ခတ်မှုကြောင့်အသက်20အရွယ်မတ်နူနူဆိုသူအမျိုးသမီးတအူးဝမ်ပိုင်မှကြီးစားထိမှန်ကတီဆုံးခဲ့ပြီးတော့နောက်ထပ်တအူးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဘီလင်းမြို့နယ်မှာစစ်ကောင်စီနဲ့တော်လှန်ရေးတပ်ဖွဲ့များအကြားအလူးအထက်သားစက်ရုံရှိမှထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ကကျေးရွာအတွင်းကိုလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အုပ်ဖို့မြို့နယ်ဂျိုကိုးပင်ရွာမှာကြန့်ရှိနေတဲ့စကားစတက်များကိုတိုက်ခိုက်ရာထွက်ပြေးသွားတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇူလိုင်လ23ရက်နေ့ဒီကနေ့မှာအုပ်ဖို့မြို့နယ်ဂျိုကိုးပင်ရွာမှာကြန့်ရှိနေတဲ့စစ်ကောင်စီတပ်များကိုပြစ်ခတ်ရှင်းလင်းရာစစ်ကောင်စီဘက်မှထိခိုက်ဒဏ်ရာရရှိပြီးတော့ထွက်ပြေးသွားကြတယ်လို့ပကဖအတမ်းမှဖော်ပြထားပါတယ်။တိုက်ခိုက်မှုအတွင်း G3 အတောင်40 60အသီးတလုံး၊ Inaga နှလုံး၊လက်ပစ်ဘုံတလုံး၊စစ်ယူနီဖောင်းများ၊ဖုန်းလေးလုံးနဲ့စိုက်ကဲတစီးသိမ်းစီးရမိခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုတာယာဝတီခရိုင်ပကဖတိုက်ခိုက်ရေးအမှတ်1တပ်ခွဲ1ရွှေတန်းမြေနယ်တက်ခွဲ3မိုးညိုပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ဇီကုံပြည်သူ့ကာကွယ်ရေးအဖွဲ့တို့ပူးပေါင်းပြီးဆောင်ရွက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဝီဖာစိုက်ကလုန်းဘုံတိုင်းနဲ့ပတ်သက်ပြီးပြည်သူလူထုအားအရေးပေါ်သတိပေးချက် KNU ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအရှေ့တောင်ပိုင်းကိုလင်းမြန်စွာချင်းကပ်လာနေတဲ့ဝီဖာစိုက်ကလုန်းဘုံတိုင်းနဲ့ပတ်သက်ပြီးပြည်သူလူထုအားအရေးပေါ်သတိပေးချက်ကရင်အမျိုးသားစီယုံ KNU ကထုတ်ပြန်ထားပါတယ်။မိုးလေဝသပညာရှင်များရဲ့ခန့်မှန်းချက်အရဝီဖာဆိုက်ကလုန်းမုန်တိုင်းဟာကော်တူးလီအပါဝင်မြန်မာနိုင်ငံအရှေ့တောင်ပိုင်းကိုဇူလိုင်လ23ရက်နေ့နဲ့24ရက်နေ့တို့မှာဝင်ရောက်တိုက်ခိုက်နိုင်ပွဲရှိပြီးတော့အဲ့ဒီမုန်တိုင်းဟာအားကောင်းလာနေတဲ့အတွက်ကြောင့်ရဲရွာများအတွက်တည်တာထင်ရှားတဲ့အန္တရာယ်များဖြစ်ပေါ်စေနိုင်တယ်လို့သတိပေးထားပါတယ်။ဝီဖာဆိုက်ကလုန်းမုန်တိုင်းဟာပြင်းထန်တဲ့မိုးရွာသွန်းမှုလေပြင်းတိုက်ခတ်မှုနဲ့ရေလွှမ်းမှုများကိုဖြစ်ပေါ်စေနိုင်ပြီးတော့မြေနေပိုင်းဒေသများမြေကမ်းနှပေးမှာရှိတဲ့နေရာများနဲ့တောင်ကုန်းဒေသများမှာရုတ်တရက်ရေကြီးမှုနဲ့မြေပြိုမှုများဖြစ်ပေါ်နိုင်တယ်လို့အသိပေးထားပါတယ်။လေပြင်းတိုက်ခတ်မှုကြောင့်နေအိမ်များ၊ဓာတ်အားလိုင်းများ၊သစ်ပင်များနဲ့လေယာဉ်မြေများပျက်စီးနိုင်ပြီးအစားအသောက်ထောက်ပံ့မှု၊တည်ယူပို့ဆောင်ရေးနဲ့ပြည်သူများရဲ့ဘေးကင်းလုံခြုံရေးအပေါ်တည်တာထင်ရှားတဲ့တည်ရောက်မှုများရှိလာနိုင်တယ်လို့ဆိုထားပါတယ်။ပြည်သူလူထုအနေဖြင့်အရေးပေါ်ပြင်ဆင်မှုများချက်ချင်းလှုပ်ဆောင်ရန်ရေတန့်၊အစားအစာကြောင့်စေဝါများတက်မီများဘက်ထရီများနဲ့အရေးပေါ်စာရွက်စာတမ်းများကိုရေစိုးကန်အိတ်များဖြင့်တင်းစည်းထားရန် မိသားစုများအနေဖြင့်ရွှေ့ပြောင်းရေးလမ်းကြောင်းကိုကြိုတင်စီစဉ်ထားပြီးလူအပ်ပါကအနီးဆုံးဘေးကင်းလုံခြုံတဲ့နေရာကိုအမြန်ပြောင်းရွှေ့ရန်မွေးမြူထားတဲ့တရိတ်ဆန်များနဲ့အဖို့တန်ပစ္စည်းများကိုလုံခြုံတဲ့နေရာကိုရွှေ့ပြောင်းထားရန်လည်းတိုက်တွန်းအကြံပြုထားပါသည်ဒီတာတွင်ရေဒီယိုများနဲ့ယုံကြည်ရတဲ့သတင်းရင်းမြစ်များမှနောက်ဆုံးသတင်းအချက်အလက်များကိုလိုင်းနာနားဆင်ရန်နဲ့အိမ်နေချင်းများဖြစ်တဲ့တက်ကြီးရွယ်ဦးများမတန်ဆွမ်းသူများနဲ့ကလေးငယ်များရှိတဲ့မိသားစုများကိုဂရုစိုက်ကူညီရန် KNU ကတောင်းဆိုထားပါသည်။ဤသတိပေးချက်ကိုအလေးနက်ထားပြီးတော့အတူတကွပြင်ဆင်ဆောင်ရွက်ကြရန်လိုအပ်ပါသည်။အခုလှုပ်ဆောင်ခြင်းဖြင့်အသက်များကိုကယ်တင်နိုင်ပြီးတော့မုံတိုင်းဖြတ်တန်းပြီးတဲ့နောက်ပြန်လည်ထူထောင်ရေးလုပ်ငန်းများကိုပုံမလင်းမြန်စွာဆောင်ရွက်နိုင်မှာဖြစ်တယ်လို့ KNU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးအရခပြည်မှာမိုးများစွာရွာသွန်းမှုကြောင့်ရေကြီးရေလျှံမှုများဖြစ်ပွားပြီးတော့အရေးပေါ်အကူအညီများလိုအပ်နေတဲ့သတင်းကိုတင်ပြပေးပါမယ်။အရခပြည်အတွင်း2025ခုနှစ်ဇွန်လအကုန်ပိုင်းမှစတင်ပြီးမိုးများစွာရွာသွန်းမှုကြောင့်တောင်ကုန်းမြောက်ဦးမင်းပြားကြောက်တော်ပုံနှကြုံရတိတောင်ဘူတိတောင်မောင်တော်အစရှိတဲ့မြို့နယ်များမှာရေကြီးရေလျှမ်းမှုများဖြစ်ပွားလျက်ရှိကြောင်းလူသားချင်းစာနာထောက်ထားရေးနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ HDCO မှသတင်းထုတ်ပြန်ထားပါသည်။ရင်းရေလွှမ်းမိုးမှုကြောင့်နေအိမ်များပျက်စီးခြင်း၊စပါးကင်းများပျက်စီးခြင်း၊လမ်းတံတားများပျက်စီးပြီးတော့လမ်းပန်းဆက်သွယ်ရေးများပြတ်တောက်ခြင်းများအပြင်လူသေဆုံးမှုများပင်ဖြစ်ပွားလျက်ရှိနေတယ်လို့ဖော်ပြထားပါသည်။ရေလွှမ်းမိုးခံနေရတဲ့ဒေသများကို HDCO မှတွားရောက်ကာအရေးပေါ်အကူအညီများဆောင်ရွက်မှုနဲ့အတူရေဘေးသင့်အချက်အလက်များကိုပါကောက်ခံလျက်ရှိပြီးကောက်ခံထားတဲ့စည်ရင်းများအရာဒုက္ခသည်စခန်းများအပါအဝင်ကျေးရွာ60မှအိမ်တော်စု3460တစုလူဦးရေ12249ဦးရေဘေးသင့်လျက်ရှိတယ်လို့အတည်ပြုထားပါသည်ရေလွှမ်းမိုးခံနေရတဲ့နေရာအများစုမှာအကူအညီများလက်လန်းမီရန်ခက်ခဲနေတာကြောင့်အကူအညီရရှိမှုများနည်းပါးလျက်ရှိပြီးရေဘေးသင့်ပြည်သူများအတွက်စားနပ်ရိက္ခာများအမိုးအခါများမျိုးစဘာများအမျိုးသမီးလားစင်သုံးပစ္စည်းများအပါအဝင်ကျန်းမာရေးစောင့်ရှောက်မှုများလည်းအရေးပေါ်လိုအပ်လျက်ရှိနေတာကြောင့်ပြည်တွင်းပြည်ပမှအဖွဲ့အစည်းများအနေဖြင့်လူသားချင်းစာနာထောက်ထားရေးနှင့်ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံ HDCO တို့ဆက်သွယ်ကထိခိုက်ခံရတဲ့နေရာများကိုလိုအပ်တဲ့အကူအညီများဝိုင်းဝန်းထောက်ပံ့ပေးကြပါရန်တိုက်တွန်းနှိုးဆော်ထားပါရခင်ဗျာ။ဆက်လက်ပြီးတော့ကလိန်အောင်စစ်ကောင်စီခလာရ212တက်ရင်ဧရိယာတန်းငွေပိုက်လိုင်းအနီးမှာအမိမတိအမျိုးသားအလောင်းတလောင်းတွေ့ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇူလိုင်လ22ရက်နေ့မှာ KNU ကရင်အမျိုးသားအစည်းအရုံးကော်တူးလီအုတ်ချုံနေမြေမြိတ်တဝဲခရိုင်လေတူဆူးမြို့နယ်ဒဝေခီကျေးရွာအုပ်စုအတွင်းမှာရှိတဲ့ကလိန်အောင်စစ်ကောင်စီခလာရ212တက်ရင်ဧရိယာတံငွေပိုင်လိုင်းအနီးမှာအမိမတိအမျိုးသားအလောင်းတလောင်းအားဒေသခံများတွေ့ရှိခဲ့ကြောင်း KNU မြိတ်ဒဝေခရိုင်မှသတင်းထုတ်ပြန်ထားပါသည်။အလောင်းတွေ့ရှိတဲ့နေရာဟာစစ်ကောင်စီခလာရ212တက်ရင်နောက်တန်းဌာနချုပ်နဲ့မီတာ2000ခန်းသာဝေးပြီးတော့တက်ရင်တာဝန်ယူထားတဲ့လုံခြုံရေးနေရာဖြစ်ခါဖြစ်စဉ်မတိုင်ခင်2ရက်လောက်ကအလောင်းတွေ့ရှိတဲ့နေရာနဲ့မီတာ900ခန်းမှာစစ်ကောင်စီတပ်ဖွဲ့များအခြေပြုလှုပ်ရှားနေတယ်လို့ဖော်ပြထားပါရီစစ်ကောင်စီတပ်ဖွဲ့ဝင်များဟာသူတို့မတင်ကြတဲ့ရွာသားတအူအားစစ်ဆေးပြီးတော့အခုလိုလူမဆန်စွာအပြစ်မဲ့ပြည်သူတအူအားတပ်ဖြတ်ခဲ့ခြင်းသာဖြစ်တယ်လို့ဒေသခံများထံမှသိရပြီးတော့အသက်ခံရတဲ့အမျိုးသားအားမြေသူမြေဝါဖြစ်ကြောင်းဘဲရွာသားဖြစ်ကြောင်းယမီရဖဒေသခံများဆက်လက်စုံစမ်းလျက်ရှိတယ်လို့သိရပါတယ်စီရေးတင်းမာမှုဖြစ်ပွားနေတဲ့အရက်မှာနေထိုင်တဲ့ဒေသခံများအနေဖြင့်အထူးအသိကပ်သတိချက်ပြီးတော့ပြုမူနေထိုင်လှုပ်ရှားသွားလာကြဖို့တိုက်တွန်းအသိပေးထားပါရခင်ဗျာဆက်လက်ပြီးတော့ကြောင်မင်းနဲ့နမ်တူမှာတအောင်းပြည်မြို့နယ်ရဲတပ်ဖွဲ့မှမူရီစေဝါသုံးဆွဲသူအမျိုးသား၄ဦးနဲ့ရောင်းဝယ်သူ၂ဦးတို့ကိုဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကြောင်မင်းနဲ့နမ်တူမြို့နယ်မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL တအောင်းပြည်မြို့နယ်ရဲတပ်ဖွဲ့မှမူရီစေဝါသုံးဆွဲသူအမျိုးသား၄ဦးနဲ့ရောင်းဝယ်သူ၂ဦးတို့ကိုဖမ်းဆီးရမိခဲ့ကြောင်းတဲ့တင်ထုတ်ပြန်ထားပါသည်။ဇူလိုင်လ20ရက်နေ့ညနေ3နာရီခွဲအချိန်မှာကြောင်မင်းမြို့မှာတောင်ပြည်မြို့နယ်ရဲတပ်ဖွဲ့မှရှောင်းတခင်စစ်ဆေးမှုပြုလုပ်နေစဉ်မူရီစေဝါရောင်းဝယ်သူအသက်62နှစ်အရွယ်ဦးဟန်နုထံမှရာမစည်းပြား139လုံးငွေသားသိန်း1010ကျပ်နဲ့အတူဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါသည်အလားတူဇူလိုင်လ22ရက်နေ့ကလည်းကြောင်မင်းမြို့နယ်လွဲခေါ်ကြေးရွာအနီးမှာတအောင်းပြည်မြို့နယ်ရဲတပ်ဖွဲ့မှရှောင်းတခင်စစ်ဆေးနေချိန်မွေးရီစေဝါသုံးဆွဲသူအသက်60နှစ်အရွယ်ဦးနန္ဒာအသက်22နှစ်အရွယ်ကိုဖြိုးဖြိုးကိုနဲ့ရောင်းဝယ်သူအသက်53နှစ်အရွယ်ဦးအောင်လွင်တို့ကိုဘိန်းပြူစက်ပြခွက်71ခွက်ခါကူး9ဒုတ်ရာမစီးပြား108ပြား ဖုန်တစ်လုံးငွေသား4,900,000ကျပ်နဲ့အတူဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။အလားတူနမ်တူမြို့နယ်မန်ဆန်ကျေးရွာစစ်ဆေးရေးဂိတ်မှာလည်းငွေရေးစေဝါသုံးဆွဲသူအသက် 26 နှစ်အရွယ်ကိုထွန်းလူနဲ့အသက် 16 နှစ်အရွယ်ကိုကျော်တန်းတို့အားရာမစေးပြားဆဲ့ပြားနဲ့အတူဖမ်းဆီးရမိထားတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြပေးခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းလေးကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပို့ပို့ကဖတ်ကြားတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင်။
မင်္ဂလာမနက်ခင်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ24ရက်နေ့Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာတင်ဆက်ပေးမယ့်သတင်းကတော့ CRPH ဥက္ကဋ္ဌဦးအောင်ကြည်ညိုနဲ့အဖွဲ့ IPUE လွတ်တော်ဖိုရမ်မှာစစ်ကောင်စီကျူးလွန်လှုပ်ဆောင်လျက်ရှိသည့်အကြမ်းဖက်မှုများနဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေများကိုရှင်းလင်းတင်ပြ CRPH ဥက္ကဋ္ဌနှင့်ကုလသမဂ္ဂဆိုင်ရာမလေးရှားအမြဲတမ်းကိုယ်စားလှယ်တို့လက်ရှိဖြစ်ပေါ်နေသောမြန်မာအရေးအခြေအနေများကိုတွေ့ဆုံဆွေးနွေးတဲ့သတင်းတင်ဆက်ပေးပါမယ်။ဇူလိုင်လ22ရက်နေ့တွင်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရှိကုလသမဂ္ဂရုံးချုပ်၌နိုင်ငံတကာပါလီမန်များအဖွဲ့ IPU က Gender Equality and Health First Forwarding Program Council ဖြင့်ကျင်းပခဲ့သည့်ရေရှည်တည်ထောင်ဖွံ့ဖြိုးမှုဆိုင်ရာကုလသမဂ္ဂအစိုးရနိုင်ငံရေးဖိုရမ်သို့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညိုခေါင်းဆောင်သည့်မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ကြောင်းသိရရှိပါသည်။မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့မှဆရာနာသိမ့်မှုနောက်မြန်မာနိုင်ငံ၏ကျန်းမာရေးကဏ္ဍတွင်ကြီးကြီးမားမားဖျက်ဆီးခံရပါကြောင်းစည်ရဲမွဲတေမှုကြောင့်မြန်မာပြည်သူများအနေဖြင့်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာများကြုံတွေ့နေရကြောင်းစစ်ရှောင်ပြည်သူများအနေဖြင့်အမိုးကာအစာတောက်တောက်ရည်တန်းနှင့်စီးပွားများလိုအပ်လျက်ရှိနေပြီးနိုင်ငံတကာအနေဖြင့်အကူအညီများတိုးမြှင့်ပေးအပ်သင့်မှာကြောင်းတင်ပြခဲ့ပါတယ်လို့ဆိုပါတယ်။ဒါ့အပြင်ဆရာနာသိမ့်မှုမတိုင်မီမြန်မာလွှတ်တော်တွင်အမျိုးသမီးပါဝင်မှုသည်15ရာခိုင်နှုန်းရှိခဲ့ပါကြောင်းအမျိုးသားညီညွတ်ရေးအစိုးရနှင့်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီတို့ခေါင်းဆောင်နေမှုများတွင်လည်းအမျိုးသမီးများပါဝင်မှုမူဝါဒနှင့်ချမှတ်မှုတွင်ပါဝင်လျက်ရှိပါကြောင်း Federal Democracy မြန်မာနိုင်ငံကိုတည်ဆောက်ရာတွင် Gender အတန်းတူမှုရှိရေးသည်မိမိတို့၏အဓိကရည်မှန်းချက်ဖြစ်ပါကြောင်းအမျိုးသမီးများအပေါ်ရုပ်ပိုင်းဆိုင်ရာသာမက Online Platform များတွင် Gender အခြေပြုအကြမ်းဖက်မှုများကျူးလွန်နေမှုများလှုပ်ဆောင်နေမှုများကိုစစ်တပ်ကကာလရှည်ကျူးလွန်လှုပ်ဆောင်ခဲ့ပါကြောင်းအကျဉ်းချခံထားရတဲ့အမျိုးသမီးများသည်ထောင်တွင်း၌ဆိုးရွားသောလင်မိုင်းဆိုင်ရာအကြမ်းဖက်ခံနေရုံသာမကလုံလောက်သောစေကူတမှုများမရရှိကြောင်းထဲ့သွင်းဆွေးနွေးခဲ့တယ်လို့သိရှိရပါတယ်။လွတ်တော်ဖိုရမ်သို့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညိုနှင့်အတူပြည်ထောင်စုလွတ်တော်ကိုယ်စားလှယ်များဖြစ်ကြသည့်ဒေါ်မြတ်တီရာထွန်းဥက္ကဋ္ဌနိုင်ငံတကာဆက်ဆံရေးကော်မတီဒေါ်မြတ်မျိုးအေးဒေါ်ဖြူဖြူလင်းတို့ပါဝင်တက်ရောက်ခဲ့တယ်လို့သိရှိရပါတယ်။အဲဒီနောက်ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညိုသည်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းနှင့်အတူကုလသမဂ္ဂဆိုင်ရာမလေးရှားအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီး HE Mr. Ahmed Faisal Mohammed အားတွားရောက်တွေ့ဆုံခဲ့တယ်လို့သိရရှိပါရယ်တွေ့ဆုံဆွေးနွေးမှုတွင်လက်ရှိဖြစ်ပေါ်နေသောမြန်မာအရေးအခြေအနေများအာဆီယံ၏မြန်မာအရေးကူညီဖြည့်ရှင်မှုကြိုးပမ်းချက်များအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မလေးရှားနိုင်ငံ၏မြန်မာအရေးဆိုင်ရာလှုပ်ဆောင်နေမှုများအကြမ်းဖက်စစ်ကောင်စီအတူရောင်ရွေးကောက်ပွဲနဲ့အကြမ်းဖက်လုံရက်မှုများကိုဆွေးနွေးခဲ့ကြတယ်လို့သိရပါဗျ။ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌကမလေးရှားနိုင်ငံကဆောင်ရွက်နေတဲ့မြန်မာရေးဆိုင်ရာကြိုးပမ်းချက်များအတွက်ကျေးဇူးတင်စကားပြောကြားခဲ့ပြီးမြန်မာပြည်သူများနဲ့အတူဆက်လက်ရည်တည်ပြန်တိုက်တွန်းခဲ့ကြောင်းသိရှိရပါဗျ။အဆိုပါတွေ့ဆုံမှုတွင်ပြည်ထောင်စုလွတ်တော်ကိုစလဲများဖြစ်ကြတဲ့ဒေါ်ဖြူဖြူလင်းနဲ့ဒေါ်မြမျိုးအေးတို့လည်းတက်ရောက်ခဲ့ကြတယ်လို့သိရရှိပါတယ်ရှင်။အခုဆက်လက်ပြီးတော့ CRPH ပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးတွင်နိုင်ငံခြားရေးဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များကိုပြည်အောင်စုဝန်ကြီးရှင်းလင်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။2025ခုနှစ်ဇူလိုင်လ22ရက်နေ့တွင်ဗီဒီယိုကွန်ဖရင့်မှတက်ဆင်ကျင်းပခဲ့သောပြည်အောင်စုလွှတ်တော်ကိုယ်စားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး29မြင်းဆောင2025တွင်အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းသိရရှိပါသည်။အစည်းအဝေးမှာပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်ဒေါ်ဖြူဖြူတင်ကအဖွဲ့မှစကားပြောကြားကနိုင်ငံခြားရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါ်စင်မအောင်ကဝန်ကြီးဌာန၏နိုင်ငံခြားရေးကဏ္ဍတွင်နိုင်ငံခြားရေးမူဝါဒမြန်မာနိုင်ငံ၏နိုင်ငံခြားရေးမူဝါဒဖြစ်ပေါ်ပြောင်းလဲမှုလက်ရှိ NUG ၏နိုင်ငံခြားရေးမူဝါဒအခြေခံများဒ တော်လှန်ရေးကာလအတွင်းဦးစားပေးဆောင်ရွက်ရန်လုပ်ငန်းတာဝန်များ Strategic Planning Review and Forward နိုင်ငံတကာဆက်ဆံရေးအခြေအနေများမဟာမိတ်များနှင့်ဆက်ဆံမှုအခြေအနေများနှင့်လုပ်ငန်းများနောက်ဆုံးဆောင်ရွက်ထားရှိမှုအခြေအနေများအားရှင်းလင်းပြောကြားခဲ့ပါသည်။၎င်းနောက်တယောက်လာတဲ့ကော်မတီဖွဲ့ဝင်များသိရှိလိုသည့်များအားဆွေးနွေးမေးမြန်းကအကြံပြုခဲ့ကြပြီးပြည်ထောင်စုဝန်ကြီးကျော်စင်မအောင်ကပြန်လည်ရှင်းလင်းဖြေကြားခဲ့ပါသည်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအတွင်းမှအဖွဲ့ဝင်များနှင့်အဖွဲ့ဝင်များရေးရကော်မတီအဖွဲ့ဝင်များနှင့်နိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနှင့်ဒုတိယဝန်ကြီးတို့တက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါရရှင်။အာဆီယံဒီအတန်ဖက်စုစုအဖွဲ့အားဆက်လက်ကာကွယ်ပေးနေစေဖြစ်တယ်လို့ Defense Myanmar Democracy ဆိုတဲ့သတင်းကိုတင်ဆက်ပေးပါောင်းမယ်။အာဆီယံအနေဖြင့်မြန်မာပြည်သူလူထုနဲ့ Democracy ဘက်တွင်ရက်တီက Uniform Week လူသက်သမားများအားတရားဝင်မှုပေးနေခြင်းကိုရက်တန်းကရေးရမည်အချိန်တန်ပြီးဖြစ်ကြောင်း Defense Myanmar Democracy ကအသိပေးဆိုလိုက်ပါတယ်။လွန်ခဲ့သော28ရက်ကအာဆီယံဒီမြန်မာစစ်အုပ်စုကိုအာဆီယံဒေသအတွင်းအဖွဲ့အစည်းတို့ကြိုဆိုခဲ့ပြီးအပြုသဘောဆောင်သည့်စစ်ဆက်ညှိနှိုင်းရေးကပြုပြင်ပြောင်းလဲမှုများစောင့်ကြည့်လာလိမ့်မယ်လို့ဆိုပါတယ်။ရင်းအစားအာဆီယံဒီစစ်အုပ်စုအားနိုင်ငံတကာအသိအမှတ်ပြုမှုအားပေးအပ်ခဲ့ပြီး၎င်းတို့၏အာဏာချုပ်ကိုင်မှုပိုမိုအကောင်စေခဲ့ကမြန်မာပြည်သူလူထုအပေါ်စစ်ဆုနေများစွာအကြာအတန်းဖတ်မှုနှင့်ဖိနှိပ်မှုများအားရင်ဆိုင်စေခဲ့ပါတယ်။ယနေ့တိုင်းသွေးများဆွန့်တင့်နေဆဲဖြစ်ပြီးအာဆီယံဒီတစ်ချိန်ကရင်းတို့တရားဝင်မှုပေးခဲ့သောအကြံဖတ်အဖွဲ့အားဆက်လက်ကာကွယ်ပေးနေစေဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ဒေါင်းငါးပေါ်တစ်နှစ်ပြည့်အငိမ့်သပင်ပွဲကြီးရှုကြဖို့အတွက်ပွဲကြီးလက်မှတ်များကိုစတင်ဝယ်ယူနိုင်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ဒေါင်းငါးပေါ်တစ်နှစ်ပြည့်အငိမ့်သပင်ပွဲကြီးရှုကြဖို့အတွက်ပွဲကြီးလက်မှတ်များကိုစတင်ဝယ်ယူနိုင်ပြီဖြစ်ကြောင်းကြေညာပါရယ်။အခုလ19ရက်နေ့မှာပြသမယ့်ဒေါင်းငါးပေါ်အငိမ့်သပင်ကိုဘယ်လိုကြီးရှုရမလဲဆိုရင် Telegram Private Channel ကနေတက်စင်ကြည့်ရှုရမှာဖြစ်ပြီးတော့လက်မှတ်တစ်စောင်ကိုမြန်မာကျပ်ငွေ4000ထိုင်းဘတ်ငွေ300ဘတ်စင်ကာပူဒေါ်လာ15ဒေါ်လာနဲ့အမေရိကန်ဒေါ်လာ10ဒေါ်လာယူရို10ယူရိုစတဲ့ဈေးနှုန်းများနဲ့ဝယ်ယူကြည့်ရှုနိုင်ပါတယ်လို့ဆိုပါတယ်။ဒီငိမ့်သပင်ကနေရရှိလာတဲ့ငွေကြေးတွေရဲ့90ရာခိုင်နှုန်းကိုပြည်သူ့ကာကွယ်တပ်ဖွဲ့တွေဖြစ်ကြတဲ့မန္တလေးတိုင်းကြောက်စဲခရိုင်အောင်တပြေညိနောက်အဖွဲ့စီရင်နယ်မြေနှစ်ဘူဟာအမှတ် 23တောင်ငူခရိုင်တို့ကိုတိုက်ရိုက်စီးဆင်းစေမှာဖြစ်ပြီးတော့ကျန်းတဲ့90ရာခိုင်နှုန်းကိုတော့ပအဝင်ဖျော်ဖြေပေးကြတဲ့တော်လန်အမှုပညာရှင်တွေနဲ့ဆက်လက်ရည်တည်ရေးအတွက်ထောက်ပံ့ငွေအဖြစ်စီစစ်စင်မှာပဲဖြစ်ပါတယ်။ပွဲကြည့်လက်မှတ်များကိုဒေါင်းငါပေါ် Facebook Page မှာဖြစ်စေနိုင်ငံတကာ Fundraiser များမှာဖြစ်စေပအဝင်သောအမှုပညာရှင်များထံမှဖြစ်စေဓာတ်ရိုက်ဝယ်ယူနိုင်တယ်လို့ဆိုပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းတာကီနဲ့ Kashi တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်အတန်လွှင့်နေပါတယ်ဒေါက်တာရှင်များရှင်ဒီနေ့မနက်ခင်းရဲ့တော်လည်ရေးကဗျာကဏ္ဍမှာတော့လူခခရေးဖွဲ့ထားပြီးမျိုးဥမှုခန်းစားရွတ်ဖတ်ပေးထားတဲ့ငါတို့အိမ်မက်ဟာငါတို့စွန်စားခန်းနေလို့အမည်ရတဲ့ကဗျာကိုထုတ်လွှင့်ပေးလိုက်ပါစီရှင
်ငါတို့အိမ်မက်ဟာငါတို့စွန်စားခန်းတွေမိုးစလင်းတော့အခန်းတကားကိုတွန်းဖွင့်လိုက်တယ်မနက်ခင်းတွေဝိုးတိုးဝါတာတယ်လမ်းမမြင်ကမ်းမမြင်တန်တရာဆက်ဝန်းတစ်ခုတည်းငါလှမ်းတွေ့လိုက်ရတယ်လူတွေဆက်ယုံအလုတ်သမားလေးတွေခေါင်းရွက်ဖြတ်ထုတ်ဈေးတဲတွေလက်လျှောက်ချီတက်နေတဲ့လူအုပ်ကြီးသူတို့မပေါက်သေးခီးမသူတို့မပီးမြောက်သေးတဲ့အိမ်မက်နေတွေများစီမျော်လင့်တကြီးလမ်းလျှောက်ချီတက်နေတဲ့လူတို့ထဲမှာငါတို့သူတို့ကိုယုံကြည်ရာကိုလျှောက်လှမ်းလို့ဒါမှမဟုတ်နေစာတူဝရှန်တမ်မှုဖြစ်စဉ်တဲကလိုအပ်ချက်တစ်ခုအတွက်လားမြို့မျက်နှာများရဲ့တဆေဆံမှုမှာလူအုပ်ကြီးကတယောက်တလန်းအပြေးအလွာသွားနေပုံကအစမ်းတော့မဟုတ်ခင်အဲ့ဒလိုနေတွေကြီးပါပဲလူဘဝခဏတာရှေလျားလုံးနဲ့ဒုက္ခတန်တရာတယ်ငါတို့ဟီမောမောပါပဲအဲ့ဒီလိုနေငါတို့ရဲ့အုံမင်းရင်ရော်လာမှုအရိတ်ရှိရှိညနေတွေတန်တရာဝဲကြီးရမှာတွဲလဲခိုခဲ့ကြတပြားတဲ့နေအောင်အောင်မှာလူတွေအပြေးအလွှာသွားလာလှုပ်ရှားနေတဲ့မြင်ကွင်းဟာရင်သက်ရှုမော်ဖွယ်ရငါတို့အိမ်မက်တွေဟာငါတို့ရဲ့စွန်စားခန်းတွေပဲငါတို့ရဲ့အိမ်မက်ဟာချက်ကပတ်စုံးမှာ ပွင့်နေတဲ့ပန်းပဲလူကာကာ
သရရှင်များရှင်အခုဆက်လက်ပြီးမြန်မာနေဦးခရိုနီကယ်ဇူလိုင်22မြင်ကွေးမိုးမခဆောင်းပါးကိုရန်တိုင်းကဖတ်ကြားတင်ဆက်ပေးထားပါတယ်ရှင
်မြန်မာနေဦးခရိုနီကယ်ဇူလိုင်22မြင်ကွေးငိမ့်ချရေးအပြစ်ခတ်ရဲစဲရင်နဲ့အပီးအပြတ်အနိုင်ယူရေးငိမ့်ချရေးအပြစ်ခတ်ရဲစဲရင်နဲ့အပီးပြတ်အနိုင်ယူရေးစတဲ့ဇက်ကလုံးတွေမှာတရားဒိဋ္ဌိဆောင်ကြပါတယ်ရင်ကျန်ရေးဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုစိတ်ငုကြည့်ရင်ရန်လိုမှုအကြမ်းဖက်မှုကင်းစင်ပြီးလူမှုအတိုင်းဝန်းမှာချစ်ကြည်မှုတရားမျှတမှုနဲ့သဟဇာတာဖြစ်မှုသဘောတရားဖြစ်တယ်လို့အဓိပ္ပာယ်ဖွင့်ဆိုမှုတစ်ခုကဆိုသလိုအခြားတစ်ခုကတော့စစ်ပွဲနဲ့ရန်လိုမှုတွေမရှိတော့ခြင်းသို့မဟုတ်ရက်ဆိုင်သွားတဲ့အနေအထားနိုင်ငံတကာနိုင်ငံပြည်နယ်ဒေသတစ်ခုသို့မဟုတ်လူမှုအတိုင်းဝန်းတစ်ခုမှာတစ်ဖွဲ့နဲ့တစ်ဖွဲ့စစ်ပွဲဖြစ်ပွားခြင်းမရှိစုဘူးလှုပ်ရှားမှုများမရှိခြင်းငြိမ်သက်ခြင်းအနေအထားလို့ဖွင့်ဆိုထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအနေအထားကလက်နက်ကင်တိုက်ခိုက်မှုတွေတပ်ဖြတ်မှုတွေမငြိမ်မသက်ဖြစ်မှုတွေနဲ့မတရားမှုတွေရန်လိုမှုတွေပြင်းထန်နေတဲ့အနေအထားဖြစ်လို့ငြိမ်းချမ်းရေးဆိုတဲ့ဇက်ကလုံးတိတ်ပင်နဲ့လာလာမျှမအပ်ဆက်တဲ့အနေအထားလည်းဖြစ်ပါတယ်။နောက်ဇက်ကလုံးတစ်လုံးဖြစ်တဲ့အပြစ်ခတ်ရဲစဲရေးဆိုတာဟာလက်နက်ကင်ဖွဲ့များအချင်းချင်းကြားပြစ်ခတ်တိုက်ခိုက်မှုရက်ဆိုင်ထားတဲ့အခြေအနေမျိုးဖြစ်လို့ငြိမ်းချမ်းရေးဆိုတဲ့ဇက်ကလုံးအဓိပ္ပာယ်ဖွင့်ဆိုချက်တဲကလို့ချစ်ကြည်မှုတရားမျှတမှုတွေရှိနေတဲ့အခြေအနေမျိုးမဟုတ်ဘူးလို့ဆိုရပါလိမ့်မယ်။တဖွဲ့နဲ့တဖွဲ့မကျေနပ်ချက်တွေရန်လိုမှုတွေတရားမျှတမှုမရှိလို့မှတ်ယူမှုတွေရှိကောင်းရှိနေနိုင်ပြီးမကျေနပ်မှုတွေအတွက်ဆန္ဒပြတာမတိမငြိမ်လှုပ်ရှားမှုတွေရှိနိုင်တဲ့အခြေအနေမျိုးလည်းဖြစ်ပါလေ။အဲဒီလိုအခြေအနေမျိုးမှာနစ်နာမှုတွေအတွက်တရားမျှတမှုရှာဖွေရေးထိခိုက်ဆုံးရှုံးမှုတွေအတွက်ထိုက်တဲ့နဲ့အယောပေးမှုလှုပ်ဆောင်ပေးမှုများတောင်းဆိုခြင်းမပြုနိုင်သေးတဲ့အနေအထားမျိုးလို့ဆိုရင်လည်းမှားမယ်မထင်ပါ။နောက်တတိယဇက်ကလုံးအပီးပြက်အနိုင်ရရေးဆိုတဲ့ဇက်ကလုံးဖြစ်ပါလေ။ဒီဇက်ကလုံးကတော့အတိတ်ပဲရှုပ်ထွေးခြင်းမရှိအပြတ်သက်နိုင်ယူရေးတပတ်ရန်သူလို့မှတ်ယူထားတဲ့လက်နက်ကင်ဖွဲ့စည်းကိုအပီးတိုင်အနိုင်ယူရေးဆိုတဲ့အတိတ်ပဲဖြစ်ပါလေမြန်မာနိုင်ငံရဲ့လက်ရှိလက်နက်ကင်တိုက်ပွဲတွေအနေထားကအထက်ပါဇက်ကလုံး၃လုံးနဲ့ဆက်နွယ်နေတယ်လို့ဆိုရင်မှားမယ်မထင်ပါအင်အားအသာစီးရထားတဲ့လက်နက်ကင်အဖွဲ့စည်းတရက်အနေနဲ့အပြစ်ခတ်ရဲစဲရေးသို့မဟုတ်ငြိမ်းချမ်းရေးဆိုတဲ့ဇက်ကလုံးတွေကိုပြည်ရဲ့သဘောအားဖြင့်စုကောင်းစုနိုင်ပြီးလက်တွေ့မှာတော့အပီးပြက်အနိုင်ယူရေးကိုရည်မှန်းချက်အဖြစ်ထားရှိကြတဲ့သဘောတဘာဝလည်းတွေ့နိုင်ပါလေ။လက်နက်ကင်အဖွဲ့အစည်းတွေအနေနဲ့မိမိတို့ရည်မှန်းချက်ထားရှိတဲ့နယ်မြေအလုံးသိမ်းယူနိုင်မှုသို့မဟုတ်ရည်မှန်းတဲ့နယ်မြေပမာဏထက်ပိုပြီးသိမ်းယူနိုင်မှုရှိတဲ့အနေအထားမျိုးမှာအပြစ်ရရေးငြိမ်းချမ်းရေးစကလုံးကိုပြည်ရဲ့အားဖြင့်သုံးကောင်းလဲသုံးနိုင်ပါလေ။အဲဒီလိုအခြေအနေမျိုးမှာပြည်သူလူထုရဲ့ခံစားရတဲ့အသက်အိုးအိမ်ပိုင်ဆိုင်မှုဆုံးရှုံးရတာတွေကိုညှို့ဆို့ပြီးအပြစ်ရချင်းငြိမ်းချမ်းရေးစကားပြောခြင်းတို့ကိုပရိယေအားဖြင့်လှုပ်ဆောင်ကြတဲ့သဘောလည်းဖြစ်ပါလိမ့်မယ်။ရည်မှန်းချက်မအောင်မြင်မီကာလတွေမှာတော့ပြည်သူလူထုခံစားရတဲ့ဒုက္ခနဲ့အသက်အိုးအိမ်ပိုင်ဆိုင်မှုတွေအကြောင်းပြောဆိုခြင်းတွေ့ရမှာမဟုတ်ပါ။အဲဒီလိုအနေထားမှာအောင်ပွဲရရှိရေးတည်တာဗရဏဖြစ်ပြီးဘာအကြောင်းကြောင့်မှတိုက်ပွဲကိုရန်နာစေမှာမဟုတ်ကြပါဘူး။ပြီးခဲ့တဲ့နှစ်နှစ်တာအတွင်းအချို့သောတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဟာအဲဒီလိုအနေထားကိုရောက်ရှိခဲ့ပြီလို့ဆိုရင်မှားမယ်မထင်ပါ။အဲဒီလိုနယ်မြေသိမ်းယူနိုင်အောင်လက်နက်ကင်မြည်၍မြည်များသောတပ်ဖွဲ့ဝင်အရေအတွက်ထိခိုက်သေးဆုံးသို့မဟုတ်ကိုလက်အင်ကားဆုံးရှုံးထိခိုက်ဒဏ်ရာရခဲ့တဲ့ဆိုတဲ့အချက်လက်တွေအရသာပြည်သူလူထုတွေမြည်၍မြည်များထိခိုက်သေးဆုံးဒဏ်ရာရကနေအိမ်ပိုင်ဆိုင်မှုများပျက်စီးဆုံးရှုံးခဲ့ကြရတယ်ဆိုတာကိုဖော်ပြကြလိမ့်မှာမဟုတ်ပါဘူးအဲ့ဒီအချက်လက်တွေကိုအချိန်ကာလအကွာအဝေးတစ်ခုရောက်မှသာတမိုင်းပြည်သူတွေကရှာဖွေဖော်ထုတ်ရေးသားကြပါလိမ့်မယ်မြန်မာနိုင်ငံရဲ့ပြည်တွင်းစစ်မှာတော့ဘုံရန်သူကအာဏာသိမ်းခဲ့တဲ့စစ်ကောင်စီဓာတ်လို့ဆိုကြပေမဲ့လည်းအချင်းအခါအချင်းနေပြောင်းလဲတဲ့ပုံမူတည်ပြီးဘုံရံသူအပြင်အကျိုးစီးပွားခြင်းစန့်ကျင်ဘက်ဖြစ်မှုကြောင့်ရံဘက်ဖြစ်လာနိုင်ခြေတွေလည်းရှိနေတာကိုတွေ့မြင်လာကြရပါတယ်။ရံသူကိုအပြီးပြက်နိုင်ယူရေးကနည်းမြေပေါ်မူတည်ပြီးအနိုင်ရခြင်းလားဘယ်နည်းမြေမှမဆိုအပြီးပြက်နိုင်ယူရေးလားဆိုတဲ့မေးခွန်းလည်းထွက်ပေါ်လာနေတဲ့အနေအထားဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ထွက်ပေါ်လာတဲ့လက်နက်ကိုင်တော်လှန်ရေးလှုပ်ရှားမှုကအဆင့်တစ်ခုရောက်ရှိလာချိန်မှာအကျိုးစီးပွားပဋိပက္ခမှုတွေကရံဘက်အသစ်တွေကိုမွေးဖွားလာခြင်းမဖြစ်ဖို့အရေးကြီးပါတယ်။ရန်ပတ်မိဘကိုမြည်သည့်အခြေခံပေါ်မူတည်ပြီးခွဲခြားဆုံးဖြတ်ကြသည်နိုင်ငံ၏အခြေခံမူဝါဒလားအကျိုးစီးပွားလားဆိုတဲ့အချက်ကိုလည်းစမ်းစစ်လေ့လာကြည့်ကြဖို့လိုအပ်မှာဖြစ်ပါလေခင်ဗျာ
တော်ဒါရှင်တော်လန့်ပြည်သူအပေါင်းတို့ရှင် ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လရေးဒေဂီတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။တင်းရီထိန်လင်းတင်းချူတာချူဆိုလိုရဲ့လမ်းလိုအမိရပါတယ်။ဒီဒေသချင်းကိုထုတ်လွှင့်ပေးပြီးတဲ့အခါမှာတော့ကျမတို့ရဲ့မနက်ခင်းရေဒီယိုအန်ယူဂျီထုတ်လွှင့်မှုကိုရန်နာတော့မှာပဲဖြစ်ပါတယ်။တော်ရရှင်တော်လန်ပြည်သူပေါင်းတာယာပျော်ရွှင်ချမ်းမြေ့တဲ့တနေ့တာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
ဒီကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်မှာပြန်လည်ဆိုပြထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင် မြမမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါလိမ့်ရှင်အရေးတော်ပုံအောင်ရမည်